အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
သားတို့အသက်ရှင်ကြီးအတွက်စားတော့မှုမှမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေအချက်အပြုတ်မှမှန်ကန်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။တော်တာရှင်များရှင်ဒီနေ့ပြုပြင်ပြောင်းလဲမှုများပါရှိတဲ့ပညာရေးဆိုတဲ့ကျမတို့ရဲ့အသင်းတော်ဆေးရုံမှာလူနာတွေအတွက်လှုပ်ဆောင်ပေးနေတဲ့အရာတွေအကြောင်းကိုတသက်လုံးကြင့်သုံးလာတဲ့လေ့စရိုက်တွေကိုတစ်ခဏချင်းအတွင်းမှာမပြောင်းလဲပြစ်နိုင်ကြောင်းကိုသတိရတယ်ပြုပြင်ပြောင်းလဲရေးကိုသတိပညာရှိတဲ့အင်းချက်စဖို့မှုတွေနဲ့အဟာရနဲ့ပြည့်ဝတဲ့အရှံပယ်ပေါများတဲ့အစာတွေအပြင်ကောင်းကောင်းမွန်မွန်အကောင့်အထည်ဖော်နိုင်မယ်။ဒါပေမဲ့အချိန်တော့ယူရပါလိမ့်မယ်။အမှန်တကယ်တောင်းဆိုမှုမရှိခဲ့ရင်ဘယ်ပြောင်းလဲမှုကိုမှစွတ်အတင်မပြုတ်လို့သင့်ပါဘူး။စီတုဘူးတွေကိုစုံချင်းဟာကျမ်းမာရေးကိုထိခိုက်နိုင်ကြောင်းဖော်ပြပြီးအစာပြောင်းဖို့လိုအပ်ကြောင်းရှင်းပြတဲ့သင်တန်းတွေကိုလည်းပေးသင့်တယ်။ကျမတို့ရဲ့အစာအတော့အကျင့်ဟောင်းတွေကိုစွန့်ပစ်ခဲ့တာကိုလည်းပြောရမယ်။ဆဲလိုက်တဲ့အရက်တွေကိုကျမတို့မတုံးဆောင်ခြင်းအကြောင်းရင်းကိုလည်းရှင်းပြရမယ်။ကျမရဲ့စီးမြင်တွေကိုရှင်းရှင်းလင်းလင်းဖွင့်ပြပြီးအာဟာရရှိပြီးဘယ်အကြောင်းနဲ့ပြည့်ဝတဲ့အစာတွေပြုစုကြရမယ်။ဒီလိုပြောင်းလဲမှုဟာသူတို့အတွက်အကောင်းဆုံးဖြစ်ကြောင်းတွေးမြင်သွားဖို့အတွက်ဖြစ်တယ်။ပြုမြင်ပြောင်းလဲမှုကိုအရေးတကြီးလှုပ်ဆောင်ဖို့လိုအပ်တဲ့သိရှိဖို့ဖြစ်တယ်။အဘရဘုရားသခင်ဟာသူ့ရဲ့သားသမီးတွေကိုမဆာကူညီမှုပေးပါလိမ့်မယ်။အဲ့ဒီလူတွေဟာစားနေကြဖြစ်တဲ့စီတုဘူးတွေကိုတန်တကောင်တန်တကြကြွေးပြီးကြိုးစားမယ်ဆိုရင်အဲ့ဒီအစအဟောင်းတွေကိုတန်တကြတော့မှာမဟုတ်ပါအကျိုးရှိနိုင်မဟုတ်ဘူးလေရှောင်ရှားရပါမယ်ညံပြင်းပြီးအတိုင်းအဆနှဲပါတဲ့အစာတွေကိုသာသုံးဆောင်ဖို့ထောက်ခံအားပေးခြင်းပြုတဲ့သူတွေမှာဆေးဝန်တန်းတွေမပါဝင်ကြဖို့သာဝရဘုရားသခင်မဆပါစေဆေးရုံကိုလာရောက်ကြတဲ့အမျိုးသမီးအမျိုးသားတွေဟာမစားသင့်တဲ့အစာတွေကိုကြိုက်နှစ်သက်ပြီးဖြစ်နေတယ်အဲ့ဒီလူအလုံးအတွက်အခြေအမြစ်မှစပြီးရုပ်တရက်ပြောင်းလဲမှုတွေပြုလုပ်ဖို့မဖြစ်နိုင်ပါဘူး။တချို့မိသားစုတွေကလက်ခံစားသုံးနိုင်တဲ့ကျမရင်းနဲ့ညီငယ်လူနာတွေရဲ့ကတွင်းတောင့်တမှုဟာအမျိုးမျိုးရှိတတ်တယ်။တချို့ကတော့သူတို့ရဲ့အထူးလိုအပ်ချက်တွေကိုဖြစ်စည်းပေးဖို့ကောင်းမွန်စွာချက်ပြုတ်ထားတဲ့ဟင်းသီးဟင်းရွက်ဟင်းလျာတွေကိုတောင်းဆိုကြပေမဲ့တချို့ကတော့သက်သက်လို့ဟင်းရကြောင့်အကျိုးဆက်တွေကိုခံစားနေရတဲ့အစာမကျေဘကတွေကိုအားပေးစကားတွေပြောဖို့လိုအပ်ပါတယ်ခရိယန်တို့ရဲ့မိသားစုတွေရဲ့ဘာသာရေးဆိုင်ရာဩဇာတည်ရမှုတွေမှာဆေးရုံတစ်ခုလုံးမှာလွန်မိုးစေရမယ်လူနာတွေရဲ့ကျန်းမာရေးကိုအထောက်အကူပြုပါလိမ့်မယ်ဒါပေမဲ့ဒီအရာအားလုံးကိုဆုတောင်းပြီးဂရုတစိုက်လှုပ်ဆောင်ကြရမှာဖြစ်တယ်ဘုရားသခင်ဟာညှိနှိုင်းဆောင်ရွက်ရမယ်အခက်အခဲတွေမြင်တော်မူတဲ့အတွက်ကြောင့်ဘုရားဆရာမတွေကိုကူညီမဆပါလိမ့်မယ်ဘုရားရှင်ဟာသူ့ရဲ့သားသမီးအားလုံးကိုချိန်တိုင်းမှာကူညီမဆနိုင်တယ်ဆိုတဲ့အကြောင်းကို အစာအာဟာရဆိုင်ရာကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
အားလုံးသင်္ခန်းချမ်းမြေတော်မူကြပါစေ။နှုတ်ကပတ်တော်ပြန်ပွားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဟောကြားသွားမှာဖြစ်ပါတယ်။ကျွန်တော်တို့တမန်တော်ဝုဒ္ဓကိုလေ့လာသွားကြရအောင်။ပထမဦးဆုံးအနေနဲ့တမန်တော်ဝုဒ္ဓအခန်းကြီး1နဲ့2ကိုတွဲပြီးကျွန်တော်တို့လေ့လာသွားမယ်။ကျမ်းစာကိုရှင်းဥစွာဖွင့်ဖတ်ကြရအောင်။တမန်တော်ဝုဒ္ဓအခန်းကြီး1အငယ်3ကိုကျွန်တော်ဖတ်ချင်ပါတယ်။အသေးခံတော်မူပြီးလင်တမန်တော်တို့အားအရက်40ပတ်လုံးကိုကိုပြ၍ဘုရားသခင်နိုင်ငံတော်နှင့်ဆက်ဆိုင်သောအရာတို့ကိုမိမ့်မြတ်တော်မူလျက်မိမိအသက်ရှင်သည့်အကြောင်းကိုခိုင်ခံသောသက်တည်များအားဖြင့်ပြတော်မူ၏။တမန်တော်ဝုဒ္ဓအခန်းကြီး1အငယ်1နဲ့2ကိုလည်းကျွန်တော်ဖတ်အောင်မယ်။တမန်တော်တို့ကိုဝိညာဉ်တော်အားဖြင့်မှားထားပြီးမှအထက်သို့ဆောင်ယူခြင်းကိုခံတော်မူ၏။ကျွန်တော်တို့တမန်တော်ဝုဒ္ဓအခန်းကြီး1ကိုဖတ်တဲ့အခါမှာ40စနစ်120အစရှိတဲ့ဂိင္နာတွေကိုထပ်တလဲလဲတွေ့ကြပါလိမ့်မယ်။ဒီဂိင္နာတွေကတမန်တော်များအနေနဲ့ဆင်းရဲဒုက္ခတွေကအောင်မြင်ကြပုံကိုသဘောပေါက်ဖို့ဒီကိင္နာများကအထောက်အကူဖြစ်စေဖို့မှတ်တမ်းတင်ထားခဲ့တာဖြစ်ပါတယ်။ခြေတော်တော်ရှင်ပေါင်းတို့ခင်ဗျာမာမာနတရားကင်းမဲ့ပြီးနှိမ့်ချခြင်းအပြည့်ရှိတဲ့ဂါလိလဲလူတစုကိုအလွန်အောင်မြင်ကြော်ကြားတဲ့ဓမ္မဆရာကြီးများဖြစ်လာရတဲ့အဓိကအကြောင်းရင်းကတော့ရပ်ပေါင်း40အတွင်းခရစ်တော်ဘုရားနဲ့တန်ရှင်သောဝိညာဉ်တော်ဘုရားကအပြင်းထန်သင်တန်းပေးခဲ့လို့ပါပဲ။သခင်ယေရှုခရစ်နဲ့တန်ရှင်သောဝိညာဉ်တော်ဘုရားပေးတော်မူခဲ့တဲ့သင်တန်းနဲ့သခင်ယေရှုခရစ်နဲ့အတူသွားလာနေထိုင်ခဲ့စဉ်ကရရှိခဲ့တဲ့အသိပညာများနဲ့ပေါင်းစပ်လိုက်တဲ့အခါမှာကမ္ဘာကြီးကိုမှောက်လှန်နိုင်တဲ့ပင်ဒီကုတ်တိတကိုးတော်ကိုရရှိခဲ့ကြခြင်းဖြစ်ပါတယ်။ကျွန်တော်တို့ရပ်ပေါင်း40အကြောင်းစဉ်းစားရင်ထူးခဲ့တဲ့အတိတ်ပဲရှိတယ်လို့ဆိုရပါလိမ့်မယ်။သခင်ယေရှုခရစ်ရပ်ပေါင်း40အစာရှောင်ခဲ့တယ်ယောသကသူ့ရဲ့ဖခင်အလောင်းကိုရပ်ပေါင်း40နဲ့ရပ်ပေါင်း40နတ်နာမျိုးနဲ့ပြင်ဆင်ထားခဲ့တယ်။မောရှိကရပ်ပေါင်း40သီနတောင်ပေါ်မှာနေခဲ့တယ်။မောရှိစေလွတ်တဲ့သူလျို12ယောက်ဟာပါလတိနတိုင်းပြည်ကိုရပ်ပေါင်း40စူးစမ်းခဲ့တယ်။ဣသရေလပရိသတ်အဖို့ပရောဖက်ယေဇေလကရပ်ပေါင်း40ငိုကြွေးခဲ့တယ်။အရက်40လွန်ရင်နိနဝေမြို့ကြီးပျက်စီးလိမ့်မယ်။အစရှိတဲ့40ဆိုတဲ့ကိင္နာတွေကိုထပ်တလဲလဲတွေ့ကြရပါတယ်။မောရှိကိုဘုရားသခင်နားညွန်မိန့်ကြားဖို့အရက်40ဟာလုံလောက်တဲ့အချိန်ကာလဖြစ်တယ်လို့နိနဝေမြို့သားတွေပြောင်းလဲဖို့လဲအရက်40လူသားတွေပြောင်းလဲဖို့လဲလိုအပ်တဲ့အချိန်ကာလဟာရက်ပေါင်း40ဆိုရင်လုံလောက်တဲ့အချိန်ကာလလို့ဆိုလိုတာလဲဖြစ်ပါလိမ့်မယ်။နောက်တစ်ချက်ကတော့လူတယောက်ရဲ့ယုံကြည်ချက်တည်ကြည်ခြင်းရှိမရှိစစ်ဆေးဖို့သင်တန်းပေးဖို့အချိန်ကာလဟာလည်းအရက်40ဟာလုံလောက်တဲ့အချိန်ကာလပါပဲခင်ဗျာခြေတော်တော်ရှင်ပေါင်းတို့ခင်ဗျာဒါကြောင့်တမန်တော်များအနေနဲ့ရက်ပေါင်း40တိတိတရားမဟောကြသေးပဲစောင့်ဆိုင်းနေကြပြီးအရက်40ကျော်တဲ့ပန်တီကုတ်တိပွဲနေ့ရောက်တဲ့အခါမှာတော့တရားဒေသနာတော်ကိုဟောကြဖို့အသင့်ရှိနေကြပါပြီကဲကျွန်တော်တို့တမန်တော်ဝုဒ္ဓအခန်းကြီး1အငယ်91ကိုဆက်ဖတ်ကြရအောင်သခင်ဖျားစီအထက်သို့ဆောင်ယူခြင်းကိုခံတော်မူ၏သူတို့ကြွသွားတော်မူသည်ကိုတမန်တော်တို့သည်ကောင်းရင်တို့စိတ်စိတ်ကြည်မြော်လျက်နေကြစဉ်လူညောက်တို့သည်ဖြူသောအဖို့ကိုဝတ်ဆင်လျက်တမန်တော်တို့အနာမှာပေါ်လာ၍"အိုးဂါလိလဲလူတို့အဘယ်ကြောင့်ကောင်းရင်တို့မျောကြည့်လျက်နေကြသနည်းသင်တို့နှင့်ခွာ၍ကောင်းရင်တို့ဆောင်ယူခြင်းကိုခံတော်မူသောထိုယေရှုသည်သင်တို့မျက်မှောက်၌ကောင်းရင်တို့ကြွသွားတော်မူသည့်ဤသူတဖန်ပြန်ကြွလာတော်မူလတာခြေတော်တော်ရှင်ပေါင်းတို့ခင်ဗျာ Japan Lisa Jango cannot meet Ajabazu. The man or Napa a Jango sends Ajaya on. The King Sukret, Tetra Dorago, no genie dead, the man or you. The King Sukret, Tetra Dore, Dan Jan Jola met Jong. Pajan gong the man Nabala labi Pioavale. The bar is Sumalung La Fula. The King Sukret Tano de Kamale, gong the man Napa Sure Madango, Trijavali me. A digger jowing out of the man or you. Say Chazi Genova. Pajan Lesuro, Tatliha, Nau, Don Ushima, Amanu, Lakayame, Sure, Achaya, Tatli Kailun Zibu, Gangundaman, Napago, Siludo Mugera Pibalime, Tatli Atauta, Kailu on Lubolokmia, Chitotra Bonokmia, the man of Wudu, Shimolu Yis in Chinkanga, the King Sukriha Luda Simhobu, the King Sukriha Kanago Machide, Nanguin Napside, the King Sukri Dudia Jola met a jungle, Jola met a jungle. မယုံကြည်တဲ့သူတွေအယူဝါဒသမားတွေရှိနေကြတဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်ရှင်လူကာကသခင်ယေရှုခရစ်ဟာလူသားဖြစ်တဲ့အကြောင်းကိုးခန္ဓာနဲ့တကွထားမြောက်တော်မူခဲ့ပြီးကိုးခန္ဓာနဲ့တကွတက်ကြွသွားတော်မူတဲ့အကြောင်းနဲ့အဲ့ဒီသခင်ယေရှုခရစ်တဖန်ပြန်ကြွလာမယ့်အကြောင်းတို့ကိုလုံလောက်တဲ့တက်တဲ့အထောက်ထားများနဲ့မှတ်တမ်းတင်ထားခဲ့တာတွေ့ကြပါတယ်။မြည်သူတွေကိုယေရှုရှင်ကိုယ်တိုင်ဩ မှာပါသခင်ယေရှုခရစ်တက်ကြွသွားတော်မူပြီးတဲ့နောက်ဝိညာဉ်တော်ကိုစောင့်ဆိုင်းရင်ဆူတောင်းနေကြတဲ့အချိန်ပေါ့တမန်တော်ဝုဒ္ဓအခန်းကြီး1အခန်းငယ်14မှာထိုသူအပေါင်းတို့သည်မေတော်မာရီမှစ၍မိမတို့နှင့်၎င်းညီတော်တို့နှင့်၎င်းတညီတညူထွေးကြိုးစား၍ဆူတောင်းပန္နာပြုလျက်နေကြ၏အမှန်မှန်တော့ဒီအချိန်ဟာတကိုးတော်ပြဖို့အချိန်ကိုစောင့်နေသူတွေ130လောက်ဟာဝိညာဉ်တခါထွက်ချီတလက်ဆူတောင်းပန္နာပြုရင်းစောင့်ဆိုင်နေကြတာပါခြေတော်တော်ရှင်ပေါင်းတို့ခင်ဗျာရှင်လူကာကသခင်ယေရှုခရစ်ကိုအကူအညီပေးတဲ့အမျိုးသမီးတွေအကြောင်းကိုလည်းစိတ်ဝင်စားစရာမှတ်တမ်းတင်ထားတာတွေ့ကြပါတယ်ရှင်လူကာခရစ်ဝင်မှတ်တမ်းကိုလေ့လာကြည့်ပါသခင်ယေရှုခရစ်ထားမြောက်တော်မူတဲ့အချိန်မှာအမျိုးသမီးတွေဟာနတ်နာမျိုးတွေယူဆောင်သွားရင်တင်းကျိုင်းကူထဲမှာယေရှုရှင်မရှိတော့တဲ့အကြောင်းထားမြောက်တော်မူတဲ့အကြောင်းကိုအမျိုးသမီးများကပထမတွေ့ကြတဲ့သိကြတဲ့အကြောင်းမှတ်တမ်းတင်ထားတာတွေ့ရပါလိမ့်မယ်ဒါမှမကသေးပါဘူးကိုရောကိုစောင့်မျှော်နေကြတဲ့သူတွေထဲမှာလည်းအမျိုးသမီးတွေပါတဲ့အကြောင်းကိုအလေးပေးရေးသားမှတ်တမ်းတင်ထားတာတွေ့ကြပါတယ်။ဖျားတရားရှိတဲ့နေရာမှာအမျိုးသမီးများကအမျိုးသားများတဲ့မလျှော့ဘူးဆိုတဲ့သဘောကိုထင်ရှားစေဖို့လည်းဖြစ်ပါလိမ့်မယ်။ကျွန်တော်တို့ကိန်းကနာများအကြောင်းကိုပြန်ဆက်ကြပါဦးစို့။ဘာကြောင့်ယုံကြည်သူပေါင်း130ဖြစ်ပါသလဲ။တချို့ကျမ်းစာလေ့လာသူတွေကယုံကြည်သူများအဖို့အလုတ်စားဖို့အကောင်းဆုံးကိန်းကနာဖြစ်တယ်လို့ယူဆကြပါပေမဲ့ရှင်လူကာရဲ့စိတ်ထဲမှာတော့ရည်ရွယ်ချက်တစ်ခုခုတော့ရှိကောင်းရှိပါလိမ့်မယ်။အဲ့ဒီအချင်းလူဦးရေကသူတို့တိုင်းပြည်မှာ၄သန်းကရှိတယ်ဆိုတော့အမှုတော်ဆောင်ရွက်ဖို့ဆုံးဖြတ်ဆက်ကပ်ထားတဲ့အမှုတော်ဆောင်က120သန်းရှိတယ်ဆိုရင်လူဦးရေ၃သန်းမှမှယုံကြည်သူတယောက်သာရှိတဲ့သဘောပေါ့။အဲ့ဒီအချင်းကယောမအင်ပိုင်ယာမှာသန်း90နီးပါးရှိပါတယ်။တနည်းအားဖြင့်ကိန်းကနာ130ဟာခရိယံယုံကြည်သူတစုကိုပုံမှန်ပြုထားတဲ့ကိန်းကနာမှာခရိယအုပ်စုငယ်ကလေးဟာလူနည်းစုကလေးဖြစ်ပေမဲ့တန်ရှင်သောဝိညာဉ်တော်တကူအားဖြင့်ဘလောက်အောဘရာကောင်းအောင်ဆောင်ရွက်အောင်မြင်ခဲ့ပုံကိုနောင်လာနောင်သားများသိစေဖို့မှတ်တမ်းတင်ထားခဲ့တာတွေ့ကြပါတယ်။နောက်ကိန်းကနန်းတစ်ခုကိုကြည့်မယ်ဆိုရင်စနစ်ဆိုတဲ့ကိန်းကနန်းကိုတမန်ကျမ်းစာမှာထပ်ခါတလဲလဲအသုံးပြုထားတာတွေ့ကြပါလိမ့်မယ်။ဥပမာယာကုပ်ရဲ့သား12ယောက်ဣသရေလ12မျိုးရှိခင်တန်ရှင်းရဌာနအတွင်းမှာလဲနွားဒီ12ကောင်းမုံ12ချက်ခြေစွန်း12ချောင်းတိုး12ကောင်းစိတ်12ကောင်းဒုတ်12ချောင်းတမန်တော်12ပါးအစရှိသည်ပေါ့ခင်ဗျာတခါယူဒရှိကာယုတ်တည်သွားတဲ့အချိန်မှာလဲဘာစဘခေါ်ယောသနဲ့မတ်တိတို့ကိုစည်ရံချပြီးတဦးကိုသာထမှန်ရွေးချယ်ခဲ့ပြန်ပါတယ်ဒါကြောင့်ဆနစ်ဆိုတဲ့ကိန်းကနန်းကိုအပြတ်မခံလို့တဲ့သဘောပေါ့မဲချတဲ့အခါမှာမတ်တိကရတော့တမန်တော်12ယောက်ပြန်ဖြစ်လာပြန်မှာပြန်ဖြစ်လာပြန်မှာတယ်အဲ့ဒီတမန်တော်12ပါးဟာဒီကနေ့ခရိယံများရဲ့ဘိုးဘေးကြီးများပါပဲခင်ဗျာစိတ်တော်တော်ရှင်ပေါင်းတို့ခင်ဗျာတမန်တော်12ပါးဥဆောင်ပြီးဘုရားသခင်အမှုတော်အတွက်ဆက်ကပ်ခဲ့ကြတဲ့ယုံကြည်သူပေါင်း130ဟာယေရုရှလင်မြို့အထက်ခန်းမအတွင်းမှာတလုံးတဝါးကြီးဆက်ကပ်ဆူတောင်းရင်းတန်ရှင်သောဝိညာဉ်တော်လမ်းပြမှုကိုစောင့်ဆိုင်းနေခဲ့တဲ့အချိန်မှာ ရုပ်တည့်ရဲ့လေပြင်းမုန်တိုင်းတိုက်ခတ်လာတော့သူတို့တစ်ထွေမကြောက်ကြပါဘူးဒါဟာဘုရားသခင်ရဲ့အဖြေပဲလို့ဝန်သာအားရဖြစ်လာကြပါတယ်အဲ့ဒီအချိန်မှာသူတို့အသီးသီးရဲ့ခေါင်းပေါ်မှာမီးရှာများပမာထွန်းလင်းနေတာထွန်းလင်းနေတာကိုမျက်ဝါးထင်နေတွေ့မြင်ကြရတဲ့အပြင်အဲ့ဒီအချိန်ကစပြီးတန်ရှင်သောဝိညာဉ်တော်ရဲ့လမ်းပြပို့ဆောင်မှုကိုရရှိခဲ့ကြပါတယ်ချစ်တော်တော်ရှင်ပေါင်းတို့ခင်ဗျာသက်သေခံခြင်းနဲ့တန်ရှင်သောဝိညာဉ်တော်တကူဟာတွန်တွဲနေတာပါသက်သေခံမှုအတွက်တန်ရှင်သောဝိညာဉ်တော်တကူကိုပြေးတာပါဒါကြောင့်တန်ရှင်သောဝိညာဉ်တော်ရရှိဖို့တောင်းလျှောက်မယ်ဆိုရင်သက်သေခံလို့တဲ့စိတ်ဆန္ဒရှိမှသာဝိညာဉ်တော်ကိုရပါလိမ့်မယ်တစုံတစ်ခုအတွက်ရည်မှန်းချက်နဲ့တန်ရှင်သောဝိညာဉ်တော်တကူကိုတောင်းလျှောက်မယ်ဆိုရင်ဘုရားသခင်ပေးမှာမဟုတ်ပါဘူးယုံကြည်သူပေါင်း120သက်သေခံမှုအတွက်တလုံးတော်ဝရေးစုတောင်းကြတဲ့အခါမှာသူတို့အားလုံးတန်ရှင်သောဝိညာဉ်တော်ရရှိခဲ့ကြတာပါလူပေါင်း120လုံးဘာသာစကားအမျိုးမျိုးကိုပြောနိုင်ခဲ့ကြတာပါအနည်းဆုံးဘာသာပေါင်း14မျိုးလောက်ကိုတမန်တော်ပေါင်း120အားလုံးပြောနိုင်ခဲ့ကြတာပါတရားဟောတဲ့နေရာမှာဘာသာစကားအမျိုးမျိုးနဲ့ဟောပြောနိုင်ခဲ့ခြင်းဟာအဲ့ဒီအချိန်ကသက်သေခံတဲ့နေရာမှာတကက်ကိုအရေးပါတဲ့အဓိကကျတဲ့အချက်တစ်ချက်ဖြစ်ပါတယ်လူတိုင်းလူတိုင်းမိမိဘာသာစကားနဲ့ကြားကြရလို့အချင်းချင်းပြောဆိုကြတဲ့မှတ်တမ်းကိုလည်းတမန်ကျမ်းစာမှာကျွန်တော်ဖတ်ပြပါရစေတမန်တော်ဝုဒ္ဓအခန်းကြီး21:12ဂရေတီပြည်သားအာရပြည်သားအသီးသီးဖြစ်သောငါတို့အားဤသူများသည်ဖျားသခင်အောပွေသောအမှုတော်တို့ကိုငါတို့အမျိုးမျိုးဘာသာစကားအဖြစ်ဟောကြသည်ကိုကြားရပါသည်တကားဟုအချင်းချင်းပြောဆိုကြ၏ထိုလူအပေါင်းတို့သည်မိန်မောတွေးတော်သောစိတ်ရှိသည်နှင့်ဤအမှုရာသည်အဘယ်သို့သောအမှုရာဖြစ်သနည်းဟုတယောက်ကိုတယောက်ပြောဆိုကြ၏ခြေတော်တော်ရှင်မောင်တို့ခင်ဗျာကျွန်တော်တို့တမန်တော်ဝုဒ္ဓကိုလေ့လာခဲ့ကြတဲ့အခါမှာတမန်တော်12ပါးအမှုတော်အတွက်အဓိကဖြစ်ပါသလားတန်ရှင်သောဝိညာဉ်တော်ကအဓိကဖြစ်ပါသလားတမန်တော်12ပါးရဲ့စွန်းစွန်းတမန်အားကျူးမှန်တဲ့ဆောင်ရွက်ခဲ့ကြတာကတော့အမှန်ပါဒါပေမဲ့တမန်တော်12ပါးကအဓိကမဟုတ်ပါဘူးတန်ရှင်သောဝိညာဉ်တော်တကူကအဓိကပါဒါပေမဲ့တန်ရှင်သောဝိညာဉ်တော်ဝုဒ္ဓလို့တော့ခေါ်လို့မဖြစ်နိုင်ပါဘူးခင်ဗျာတမန်တော်ဝုဒ္ဓကိုစည်စည်ဆက်ဆက်လေ့လာကြည့်ပါသခင်ယေရှုခရစ်မှာတန်ရှင်သောဝိညာဉ်တော်ရောက်ရှိလာတဲ့အခါမှာလည်းတန်ရှင်သောဝိညာဉ်တော်ကသခင်ယေရှုခရစ်အတွက်သက်သေခန္ဓာကိုတွေ့ရပါလိမ့်မယ်တကယ်တော့အမှုတော်အောင်မြင်ဖို့အတွက်သခင်ယေရှုခရစ်ကသာအဓိကဖြစ်ပါတယ်အမှန်မှာတမန်တော်ဝုဒ္ဓဟာသခင်ယေရှုခရစ်ရဲ့အထုပ်ပတ်တိကိုသခင်ယေရှုခရစ်ကဘာပေါ်မှာဘယ်လိုဘယ်ပုံအမှုတော်ဆောင်ရွက်ခဲ့ပုံနဲ့ရှင်းပြန်ထားတတ်တော်မူပြီးတဲ့နောက်ကောင်းငင်ဘုံကိုဘယ်လိုပြန်တက်ကြွသွားပုံကိုပြန်လဲရှင်းပြထားတဲ့သခင်ယေရှုခရစ်ရဲ့အထုပ်ပတ်တိပါပဲခြေတော်တော်ရှင်ပေါင်းတို့ခင်ဗျာကောင်းကင်ကိုမျှော်ကြည့်ပြီးတကူးကိုတောင်းလျှောက်ကြတဲ့အခါမှာလဲဒီအချက်ကိုသတိရကြပါတက်သေးခံနေတဲ့အချိန်မှာလဲဒီအချက်ကိုသတိရကြပါအားလုံးရဲ့အဓိကဘ ഹു ဟာသခင်ယေရှုခရစ်ပါပဲဒါကြောင့်ကျွန်တော်တို့အသက်တာရဲ့ဘ ഹു အချက်ချာဖြစ်တဲ့သခင်ယေရှုခရစ်ရဲ့ဘုန်းတော်ကိုထင်ရှားစေကြပါလို့ဆုတောင်းရင်းဒီကုန်းချိုးလိုက်ပါလေ။အာမင
်။စင်ကြယ်ဘုရားယေရှုကျမ်းတော်ရောက်ပြီလား။ဘုငယ်သွေးရောလားစိတ်ချောပြီလား။ကဲယူနာတော်စိတ်ချယုံကြည်နေပြီလား။Choose this.
တော်ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။တော်တော်ရှင်များရှင်ဒီနေ့မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကအိမ်တော်ရဲ့ပတ်ဝန်းကျင်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။အိမ်တော်ဆိုတာလူအဖွဲ့အစည်းရဲ့အခြေအမြစ်ပဲဖြစ်ပါတယ်။လူအဖွဲ့အစည်းတစ်ခုမှာမိသားစုများပါဝင်တယ်။အဲ့ဒီမိသားစုတွေရဲ့အိမ်တော်ဦးစီးများဟာလည်းအဲ့ဒီလူအဖွဲ့အစည်းကိုဦးဆောင်တည်ဆောက်ထားခြင်းပဲဖြစ်ပါတယ်။နှလုံးဟာခန္ဓာကိုယ်ရဲ့အသက်အခြေအမြစ်ဖြစ်သလိုနှလုံးနဲ့တူတဲ့မိသားစုဟာလည်းလူအဖွဲ့အစည်းတစ်ခုရဲ့အခြေအမြစ်ပဲဖြစ်ပါတယ်ရှင်။အလားတူပဲအသင်းတော်ရဲ့အခြေအမြစ်လည်းဖြစ်ပါတယ်။တိုင်းပြည်တစ်ပြည်ရဲ့အခြေအမြစ်လည်းဖြစ်ပါတယ်။ဒါကြောင့်လူအဖွဲ့အစည်းတစ်ခုရဲ့ကောင်းစားရေးအသင်းတော်ရဲ့အောင်မြင်ရေးတိုင်းပြည်တစ်ခုရဲ့တိုးတက်ဖွံ့ဖြိုးရေးတွေဟာအိမ်တော်တစ်ခုစီရဲ့ပြုပြင်စီမံမှုအပေါ်မှာမှီတင်းနေပါတယ်ရှင်။အနာဂတ်လူအဖွဲ့အစည်းတစ်ခုရဲ့တိုးတက်မှုဒါမှမဟုတ်ဆုပ်ယုပ်မှုဟာယနေ့လူငယ်တွေရဲ့အကျဉ်းစရိုက်များပေါ်မှာတည်ရှိနေပါတယ်။လူငယ်တွေဟာအတတ်ပညာစီးပူးချိန်မှာကောင်းတဲ့အကျင့်တလေရှိခြင်းမိမိကိုယ်ကိုချုပ်တီးခြင်းမူရည်စေဝါဆောင်ခြင်းချင်းစတာတွေကိုမိဘတို့ကပုံသွင်းပေးပါမှတက်ဆိုင်ရာလူအဖွဲ့အစည်းတွေကလည်းတိုးတက်ဖွံ့ဖြိုးလာမှာဖြစ်ပါတယ်လူငယ်တွေကိုလဲညွန်ဦးဆောင်ခြင်းကြီးကြပ်ကူကဲခြင်းမရှိပါကကိုယ်စိတ်အလိုတို့လိုက်တက်ပြီးကာမဂုဏ်လိုက်စားခြင်းတက်မက်ခြင်းစတဲ့လူအဖွဲ့အစည်းဖြစ်လာပါလိမ့်မယ်နောက်ခါနှစ်ပေါင်းများစွာမှာဖြစ်ပေါ်လာမယ့်အနာဂတ်လူအဖွဲ့အစည်းဟာယနေ့လူငယ်များရဲ့ခြင်းစဉ်များအပေါ်မှာမူတည်နေပါတယ်။အိမ်တော်လို့ခေါ်လိုက်တဲ့အခါတိုင်းအဲ့ဒီဝေါ်ဟာရနဲ့ကိုက်ညီတင်ပါတယ်။အိမ်တော်ဆိုတာမြေကြီးပေါ်မှာရှိတဲ့ကောင်းကင်ငယ်လေးပမာချစ်ခင်ကျင်နာတတ်တဲ့သဘောကိုပြုစုပျိုးထောင်ရပါမယ်။ဖြီးစည်းနှိပ်ကုခြင်းမပြုရပါဘူး။ကျွန်ုပ်တို့ရဲ့စိတ်ချမ်းသာမှုဟာမေတ္တာတရားနဲ့ကျင်နာခြင်းတရားကိုပြုစုပျိုးထောင်ပြီးတယောက်ကိုတယောက်မှန်ကန်တဲ့ယဉ်ကျေးမှုနဲ့ဆက်ဆံခြင်းပေါ်မှာမူတည်နေပါတယ်။ဘုရားသခင်ရဲ့ဝိညာဉ်တော်ဦးစီးမှုပြုတဲ့နေရာဖြစ်ပါတယ်။ဘုရားရှင်ရဲ့အလိုတော်ကိုလိုက်လျှောက်ကျင့်သုံးကြမယ်ဆိုရင်ခင်မုန်းတဲ့ဇနီးတွေဟာတဦးကိုတဦးယိုသေးမျက်နှာကိုးစားကြမှာဖြစ်ပါတယ်။မိခင်နဲ့ဖခင်တို့ရဲ့အသက်ဝိညာဉ်များကိုဝန်းရံထားလဲရှိတဲ့ပတ်ဝန်းကျင်သဘောတရားတွေဟာတိမ်တောင်လုံးမှာပြည့်သိမ့်လျက်ရှိပြီးအိမ်တော်ရဲ့အစိတ်ပိုင်းတိုင်းမှာတွေ့မြင်နိုင်ပါတယ်။အများအားဖြင့်မိဘတွေဟာအိမ်တော်ရဲ့အတိုင်းအဝိုင်းတွင်ရှိအပ်တဲ့အခြေအနေကိုဖန်တီးပေးကြတယ်။အဖေနဲ့အမေတို့ဆက်ကြမှာလဲအဲ့ဒီအခြေအနေမျိုးဟာရောင်မြန်ဟတ်တတ်ပါတယ်။ကျွန်တို့ရဲ့အိမ်တော်ပတ်ဝန်းကျင်ကိုမှုေးချိန်ပြီးကျင်နာထောက်ထားတတ်တဲ့သဘောတွေနဲ့တစားဆင်ထားရပါမယ်။အကယ်၍တင့်မှာစင်ငါရက်ဆက်တက်တဲ့စိတ်ဝင်လာပြီးတမာတရားနဲ့မလျော်ညီတဲ့ခရိယံပီတာမှုမရှိတဲ့အခါမိမိကိုယ်ကိုမိမိဆုံးမှာပါစိတ်ကိုပြောင်းလဲပါတင်ဟာကောင်းငင်ပုံ၌တန့်ရှင်းသူတူဖြစ်လို့ရဆိုရင်မြေကြီးပေါ်တဲ့ကအစာပြုရမှာဖြစ်ပါတယ်တင်ရဲ့အသက်တာမှာနှစ်သက်မွေးမြူထားတဲ့အကျင့်စာရိတ္တဟာတည်ခြင်းတရားအဖြစ်၎င်းထမြောက်ရှင်ပြန်ခြင်းတရားအဖြစ်၎င်းပြောင်းလဲသွားမှာမဟုတ်ပါဘူးတင်ရဲ့အိမ်တော်နဲ့ပတ်ဝန်းကျင်ကပါလာမယ်။ပဂရိစိတ်နေသဘောထားနဲ့ပဲတင်ဟာတင်ရဲ့ကူတင်းတိုင်းတွင်မှထလာရမှာဖြစ်ပါတယ်။သခင်ခရစ်တော်ပြန်ကြွလာတော်မူတဲ့အခါကျွန်ုပ်တို့ရဲ့အကျင့်စာရိတ္တကိုပြောင်းလဲလို့မရတော့ပါဘူး။ပုံတံပြောင်းလဲခြင်းကိုယခုမျက်မှောက်ကာလမှာပဲပြုလုပ်နိုင်မှာဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့အဆုံးဆုံးသောဘဝကိုကျွန်ုပ်တို့ရဲ့နေ့စဉ်အသက်တာကဆုံးဖြတ်ပါလိမ့်မယ်။သောတာရှင်များရှင်။ရှင်လန်းချမ်းမြေ့ဖွယ်ဖြစ်တဲ့အိမ်တော်မျိုးတည်ဆောက်ပါ။နားစင်ခဲ့ကြတဲ့သောတာရှင်များအားလုံးပေါ်ဘုရားရှင်ကောင်းကြီးမူလာတုံ့လောင်းချပေးပါစေရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များလွင်ပေးနေတယ်ဝိညာဉ်တိုင်းကိုဘုရားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားဆွေယခုဝေနာလေးဆွေငါရဲ့
ဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316ထောက်ကူလေးကိုဆက်သွင်းနိုင်ပါလေ။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါလေ။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesamdar Facebook အကောင့်မှာဆက်သွင်းနိုင်ပါလေ။
တော်တော်ရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။